ဆင်အနာသိန်းစန့်ကျင်ဆနပြပွဲတွေနေရောညပါပုံစံမျိုးစုံနဲ့ဆင်နွှဲလာခြင်းစစ်တပ်နဲ့ရဲတပ်ဖွဲ့ကညပိုင်းမှာပုံအောင်ဖြိုခွင်းမှုတွေရှိလာပါတယ်။တနင်္လာနေ့ညပိုင်းတပိတ်ဆင်နွှဲဖို့ပြင်ဆင်နေကြတဲ့လဲတန်းကဆနပြသူတွေကိုလုံခြုံရေးအဖွဲ့တွေကညဦးပိုင်းကနေညပိုင်းအထိ၃ချိန်ပြစ်ခတ်ခဲ့တယ်လို့မျက်မြင်တွေ့သူတွေက VOA ကိုပြောပါတယ်။ဆနပြပွဲတွေရဲ့အချက်အချာနေရာတစ်ခုဖြစ်တဲ့လဲတန်းလမ်းစုံမှာတနင်္လာနေ့ညကလုံခြုံရေးတပ်ဖွဲ့တွေရဲ့ကားတွေမဝင်နိုင်အောင်တဲအိတ်တွေရရပစ္စည်းတွေနဲ့ဒေသခံတွေပိတ်ဆို့ခဲ့တယ်လို့လမ်းပေါ်မှာမီးထောက်တွေလည်းတွေ့ရပါတယ်။လုံခြုံရေးတပ်ဖွဲ့တွေကလမ်းပေါ်မှာပြစ်ခတ်နေကြချိန်မှာပဲရက်ွက်နေပြည်သူတွေကမီးတွေပိတ်လိုက်ပြီးဆန္ဒပြကြွေးကြော်ခဲ့ကြပါတယ်။ညစဉ်ရှိနေတဲ့ထိုင်းတပိတ်ဆင်နွှဲမှုကိုတော့တနင်္လာနေ့ညမှာမတွေ့ရပါဘူး။တချိန်တည်းမှာပဲစုပ်ချုပ်ရေးကြီးညာထားတဲ့လှိုင်းတရားနဲ့ရွှေပြည်သာဘက်ကိုဥတီပြီးစစ်ကားဒါဇင်နဲ့ချီမောင်းသွားတာကိုလည်းညနေပိုင်းမှာတွေ့ရပါတယ်
။ငဲတော့ဟိုကြီ
းထားပါများရည်နေတ
ော့စီလူကြီး6ဖီ6စီ
တော့များရည
်တင်းငွေနေကလှိုင်းတရားဆန္ဒပြပွဲတွေကိုကြီးအစ်စ်သုံးပြီးစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်ဆန္ဒပြပွဲတွေအတွင်အသေးအပြောက်အများဆုံးနေဖြစ်ခဲ့ပေမဲ့လို့လဲတင်းင်းလာနေမှာနိုင်ငံတော်လမ်းပေါ်ထွက်ဆန္ဒပြကြပါတယ်။တနင်္လာနေ့မှာနိုင်ငံတော်ဆန္ဒပြပွဲတွေအတွင်တည်ဆုံးသူအနည်းဆုံး12ဦးရှိခဲ့ပါတယ
်
။နိုင်ငံတော်ဆန္ဒပြပွဲတွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဘက်ကကြီးအစ်စ်သုံးပစ်ခတ်မှုအင်အားသုံးနှိမ်နင်းမှုတွေကသတင်းမီဒီယာတွေမှာရောပြည်သူတွေဘက်ကလူမှုကွန်ရက်မီဒီယာ Facebook ကတိုက်ရိုက်ထုတ်လွှင့်ပြသမှုတွေမှာပါအထင်ရှားတွေ့မြင်နေကြရတာပါ။အာဏာသိမ်းစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကပြည်ရင်းခြေဆိုင်သတင်းမီဒီယာတွေကိုထုတ်ဝေခွင့်ပိတ်ပင်သတင်းသမားတွေကိုပြစ်မှတ်ထားဖမ်းဆီးမှုတွေကြောင့်သတင်းထုတ်လွှင့်မှုမှာအတားအဆီးဖြစ်ပါတယ်။စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကအင်တာနက်ဆက်သွယ်မှုကိုလည်းပုံစံမျိုးစုံနဲ့ပိတ်ပင်နေပါတယ်။တနင်္လာနေ့ဖြစ်ထွန်းမှုတစ်ခုကတော့ mobile internet ဆက်သွယ်မှုကိုစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကပိတ်ပင်ခဲ့တာဖြစ်ပါတယ်ရှင်။